ထိုင်းနိုင်ငံမှာဖောက်လုပ်ထားတဲ့ထိုင်းမြန်မာလာအိုသုံးနိုင်ငံဆက်သွယ်ထားတဲ့အဝေးပြေးလမ်းအမှတ်7တိုးချဲ့တိဆောက်နေတာပြီးစီးသွားပြီလို့ထိုင်းအစိုးရပြောရေးဆိုခွင့်ရှိသူအာချန်ဘူရာပါချန်စရီကနေပြီးတော့ဗုဒ္ဓနေ့မှာပြောကြားလိုက်ပါတယ်ဒီအဝေးပြေးလမ်းပြီးစီးသွားတဲ့အတွက်နေဆက်ဖြတ်ကျော်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေတိုးတက်လာဖို့အထောက်အကူဖြစ်စေမှာဖြစ်စေတယ်လို့လည်းထိုင်းအစိုးရကယုံကြည်နေကြောင်းပြောပါတယ်ဒီအဝေးပြေးကားလမ်းဟာမြန်မာနိုင်ငံကနေ BNN အထိဆက်သွယ်ထားတဲ့မိုင်းတထောင်နီးပါးရှိတဲ့အရှိအနောက်စီဝိုင်းစင်ကြံ EWEC ရဲ့အစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်ထိုင်းနိုင်ငံအပိုင်းမှာတော့မိုင်ပေါင်း490ကျော်ဖြတ်တန်းသွားလာနေတာပါဒီအဝေးပြေးကားလမ်းမကြီးဟာမြန်မာနိုင်ငံကပလီပင်လယ်ကနေအရှိတ်ပင်လယ်ကိုဆက်သွယ်ထားတဲ့လမ်းလည်းဖြစ်ပါတယ်အရှိန်အနောက်စီးပွားရေးစင်ကြံလမ်းပြီးဆုံးသွားရင်တော့နေဆက်ဖြတ်ကျော်ကုန်သွယ်ရေးဟာ90ရာခိုင်နှုန်းလောက်တိုးတက်သွားမှာဖြစ်တယ်လို့ထိုင်းဗန္ဓာယီဝန်ကြီးကပြောပါတယ်အခုပြီးစီးသွားတဲ့ထိုင်းနိုင်ငံဘက်ကအဝေးပြေးကားလမ်းကတော့မြန်မာနိုင်ငံမြဝတီနဲ့ထိုင်းနိုင်ငံမဲဆောက်မြို့တို့အကြားဆက်သွယ်ထားတဲ့အမှတ်1ချစ်ကြည်တရားကနေစတင်ပြီးစုကွန်ထိုင်းပင်စလုတ်စားတဲ့ပြည်နယ်တွေကိုအပါဝင်ပြည်နယ်ခုနှစ်ခုလောက်ကိုဖြတ်တန်းသွားမှာဖြစ်ပါတယ်။နောက်ဆုံးမှာတော့မော့ခ်ဒဒန်ပြည်နယ်ကနေတဆင့်ထိုင်းလာအိုချစ်ကြည်တရားကိုရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ။